စစ်တပ်ကအာဏာသိမ်းယူတာကိုစန့်ကျင်သူတွေကအကြမ်းဖက်တိုက်ခိုက်တာကြောင့်လူပေါင်း63ယောက်သေဆုံးခဲ့ရပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။အကြမ်းဖက်သမားတွေဟာအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာဘုံတွေထောင်နေကြပြီးလူလူကြားမှာဒဏ်ရသူတချို့ရှိပါတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။အဲဒီလိုတိုက်ခိုက်သူတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပေးပို့ကြဖို့လည်းလူလူကိုတိုက်တွန်းသွားပါတယ်။တိုက်ခိုက်မှုတွေကြောင့်အဲ့လိုသေဆုံးသူတွေဟာလူမျိုးရေးတပ်ဖွဲ့ဝင်တွေလားတာမန်အရပ်သားတွေလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူးစစ်တပ်အနာသိမ်းတဲ့အပေါ်စန့်ကျင်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်နေနေခဲ့ပြီးတဲ့နောက်အခုလာပိုင်းရပိုင်းတွေအတွင်းမြို့တော်များများမှာဘုံကွဲတာတွေနဲ့ရက်ကြီးဥထုံရင်းမှုတို့တိုက်ခိုက်ခံရတာတွေရှိခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံအထက်ပိုင်းစကိုင်းတိုင်းမန္တလေးတိုင်းနဲ့ချင်းပြည်နယ်အတွင်းကမြို့တို့မှာစစ်တပ်နဲ့ရဲကိုဒေသခံကာကွယ်ရေးအဖွဲ့တွေကခုခံတိုက်ခိုက်တာတွေကြောင့်လူမျိုးရေးတပ်ဖွဲ့ဝင်တို့ထိခိုက်ဒေဆုံးတာတွေလည်းရှိနေပါတယ်